Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလာ31ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ကျွန်တော်တို့ကတော့ဟိုပုံမှန်နေပြောရရင်တော့ဈမ်းပေါ်ထွက်လို့ရရင်ဈမ်းပေါ်ထွက်မယ်။အခွင့်အရေးရတာလို့ကျွန်တော်မျိုးတိုင်းတိုက်ပွဲမျိုးကြီးရှင်ရအောင်မယ်ဆိုရင်လည်းကျွန်တော်ကသနတ်ကံကတော့ရှင်ပြင်မယ်ပေါ့နော်။ကျွန်တော်တို့မှလည်းဒါအကုန်လုံးပြည်ရပါပဲ။ရရလက်နဲ့ဆွဲတိုက်ဖို့ကကျွန်တော်ရဲ့ခင်ကြလေဗျ။
ဆရာနာရှင်စနစ်ကိုရရလက်နဲ့ဆွဲပြီးနှီးမျိုးစုံနဲ့တော်လန်နေကြတာတွေနဲ့ဆန္ဒပြပွဲတွေအကြောင်းအပါအဝင်တရားပြည်နယ်အတွင်းကစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေရှမ်းပြည်နယ်ကုတ်ခိုင်မြို့မှာညီတော်မဟာမိတ်အဖွဲ့ကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့တာစတဲ့တဲ့ရင်တွေအပါအဝင်စကိုင်းတိုင်းကလေးမြို့နဲ့ကတားမြို့တွေကတိုက်ပွဲတွေအကြောင်းကချင်ပြည်နယ်တွန်းတိကမှာခင်ဗျာချင်းပြည်နယ်တွန်းဆံမြို့မှာကိုဗစ်ရောဂါနဲ့ကိုယ်ဆောင်မျိုးသမီးတဦးသေဆုံးသွားတဲ့အကြောင်းစတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍမှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်မှုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ပါမြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စီရေးဆိုင်ရာလှုပ်ရှားမှုတွေကိုကျွလကုံတွေရထားတယ်လို့မြန်မာစစ်တပ်ဖက်ကကြေညာထားပေမဲ့လည်းချင်းပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ဒေသတချို့မှာတိုင်ရင်သားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နှစ်ဘက်ကရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်လို့ခေါ်တဲ့ရှမ်းမြောက်အခြေစိုက်တိုင်ရင်သားတပ်ဖွဲ့၃ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်အရသာတယောက်တေဆုံးပြီးတော့မြန်မာစစ်တပ်ဖက်က၁၀ယောက်ထက်မနည်းကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုချက်မရသေးပါဘူးစီအုပ်ချုပ်ရေးကောင်စီပြောခွင့်ရပုတ်ချုပ်စော်မင်းထွန်းကလည်းနှစ်ဖက်ကသတင်းနဲ့ပတ်သက်ပြီးတော့မသိရသေးဘူးလို့ VOA ကိုပြောပါရယ်အာဏာသိမ်းမှုကိုဆန့်ကျင်မှုဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသအတော်များများမှာမြန်မာစစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေပါရယ်ချင်းပြည်နယ်ကလေးမြို့တာစီရွာမှာဒီကနေ့မနက်ပိုင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေရှိတယ်လို့ဒေသခံတွေကပြောပါရယ်တရင်နာနဲ့နဲ့ကင်တိုက်ပွဲတွေနဲ့အတူအာနာသိမ့်မှုဆန့်ကျင်ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကလည်းမြို့ကြီးတွေနဲ့နယ်မြို့တွေမှာကြိုကြားကြိုကြားဆက်လက်ပေါ်ပေါက်နေကြပါခုလိုအခြေအနေတွေကြောင့်ဒေသအပေါင်းစုံကလည်းနေရစွန့်ခွာပြေးနေရတဲ့ပြည်သူတောင်းနှံ့ချေရှိပြီးတော့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျအတဲကိုတုံ့ပြန်ရမှာအင်ဒိုနီးရှားနိုင်ငံရဲ့ဥဆောင်ကျွပတ်မှုကိုအတိအမှတ်ပြုတဲ့အကြောင်းအာရှဒေသတွေနိုင်ငံတွေကိုလာရောက်တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကကြက်ကတာမြို့မှာဒီကနေ့ပြောဆိုပါတယ
် I want to recognize Indonesia for its leadership in response to the crisis in Myanmar
မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝှပြောတဲ့ဒီမိုကရေစီအရသာအုပ်ချုပ်မှုအောက်ပြန်ရောက်ရေးအင်ဒိုနီးရှားနိုင်ငံကအရှိဆုံးကပါဝင်ခဲ့တာကိုအတိအမှတ်ပြုလိုပါတယ်လို့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကအင်ဒိုနီးရှားဒုနိုင်ငံခြားရေးဝန်ကြီးမဟင်ဒရာစင်ဂရာနဲ့ပူးရဲချင်းမာတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအင်ဒိုနီးရှားပြည်ရင်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကိုလည်းဝန်ကြီးရှာမန်တွားရောက်မှာဖြစ်ပါတယ်သူရဲ့ခီးစဉ်ဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုကထားရှိတဲ့ကတိကဝတ်တွေကိုခိုင်ခိုင်မာမာထပ်ပြီးတော့အတည်ပြုတဲ့ခီးစဉ်ဖြစ်တယ်လို့မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရဆန်ရေးမတရားဖမ်းဆီးခံရသူတွေကိုပြန်လည်ပြည်အပအဝင်ဒီမိုကရေစီပြန်လည်တည်ဆောက်ရေးနဲ့ဒေသတွင်းအခြားကိစ္စရပ်တွေကိုဆွေးနွေးမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ပြည်ရင်တော့ဘယ်လ်ဂျီယမ်နဲ့တူရကီနိုင်ငံတွေကိုလည်းဒုဝန်ကြီးရှာမန်တွားရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့မှာကာယောဂါကန့်သတ်ချက်တွေချမှတ်ပြီးတော့ဆက်ယုံအလုပ်ယုံတွေပိတ်တာကာကွယ်ဆေးအရှိန်မြင့်ထိုးပေးတာတွေရှိနေပေမဲ့လည်းကိုဗစ်ပိုးကူးစက်မှုကတချိန်ထိုးတက်လာနေပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်
The challenge ahead of us is a very, very significant one. In the past 24 hours, we've identified
ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကတိတ်ကိုကြီးမားပါတယ်။စိုးရင်ရမယ့်နေရာအတော်များများကိုလည်းပြီးခဲ့တဲ့24နာရီအတွင်းတွေ့ထားပါတယ်။လူအုံယုံတွေမှာလည်းတိတ်ကိုစိုးရင်စရာကောင်းတဲ့နှုံးနဲ့ကူးစက်နေတာတွေ့ရပါတယ်လို့ Victoria ပြည်နယ်ယာယီဝန်ကြီးချုပ် James Malio ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Victoria ပြည်နယ်မှာကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိပြီးတော့အများစုကလူအယုံတွေကပါတခါလူဦးရေအချိုးအစားနဲ့တွေ့ရင်မလေးရှားနိုင်ငံကပိုကူသူဟာအိန္ဒိယကပိုကူသူထက်ပိုများလာနေပြီးတော့ Thai, Vietnam, Cambodia, Laos နဲ့အရှေ့တီမောမှာလည်းပြီးခဲ့တဲ့လထက်ကစာရင်ပိုကူသူ20ကျော်တိုးလာပါတယ်ထိုင်းနိုင်ငံမှာပထမပိုင်းပိုကူဆက်ခဲ့တဲ့အချိန်ကတည်းကဆိုင်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကြောင့်သေဆုံးသူကဆယ်ဆတိုးလာပါတယ်ဗီယက်နမ်နိုင်ငံမှာတော့အိန္ဒိယနဲ့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းပိုးနှမျိုးပေါင်းစပ်နေတဲ့ကူးစက်များပိုးသစ်တမျိုးတွေ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကဒီယုံပက်ရက်မှာပဲကြေညာခဲ့တာပါဒီပိုးကလေထဲကနေအလင်းမြန်ကူးစက်ပြန့်နှံ့နေတာကြောင့်တာဝန်ရှိသူတွေဆိုရင်နေတာပါလူရေ68တန်းကျော်ရှိတဲ့ဗီယက်နမ်မှာသေဆုံးသူ50နီးပါးသာရှိပြီးတော့ကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ခုတော့အစီအပွားရေးမျိုးတော့ဟိုချီမင်းမှာကန့်သက်ချက်တွေကိုဒီကနေ့ပဲချမှတ်လိုက်ရပါတယ်ဂျပန်နိုင်ငံမှာတော့ကိုဗစ်ကြောင့်အရေးပေါ်လူနာစံချိန်တင်တိုးလာနေတဲ့ကြားကအိုလံပစ်အားကစားပွဲလို့ပို့အစိုးရကတင်ဆင်နေပါတယ်။အားကစားပွဲအတွက်အစည်းအဝေးနဲ့80ရာခိုင်နှုန်းကိုအဆင့်သင့်လုပ်ထားတယ်လို့အိုလံပစ်ပွဲထိပ်တန်းတာဝန်ရှိသူတူကရိုက်တာသတင်းကိုဒီကနေ့ပြောပါတယ်။ဂျပန်မှာပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကာကွယ်ဆေးထိုးသားသူက1.4ရာခိုင်နှုန်းပဲရှိသေးတယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ရွှင်ကြဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘာစန်ချာကျွန်းမှာရွှေ့ပြောင်းနေထိုင်ရတဲ့အခြေအနေကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဆန္ဒပြတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေရဲ့ပြောဆိုချက်ကို AFP သတင်းကဖော်ပြပါရယ်ပြီးခရက်နှစ်ဒီဇင်ဘာလနောက်ပိုင်းကတည်းကဘာဆန်ချာကျွန်းကိုဒုက္ခသည်တိုင်းပြောင်းရွှေ့ဖို့ရထားတဲ့အထက်ကဒုက္ခသည်18,000ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပြောင်းရွှေ့ပေးထားတာပါဒီကနေ့ဒုက္ခသည်4,000လောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အရာရှိတွေလာရောက်တဲ့အချိန်နဲ့အချိန်ကိုက်ပြီးတော့ဆန္ဒပြတာပါဘာဆန်ချာကျွန်းမှာမုန်တိုင်းတန်ကြာရောက်ရင်ဘေးကင်းလုံခြုံမှုရှိဖို့ဆိုရင်းတဲ့အကြောင်းကုလသမဂ္ဂဖွဲ့စည်းရေးကတတိပေးခဲ့တယ်လို့ပဲဒုက္ခသည်တချို့ကလည်းကန့်ကွက်ခဲ့တာပါရွန်ဂျာဆိုတဲ့အုံတုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေမဆနိုင်တဲ့အချိန်ကော့ခ်စစ်ဘဇားမှာရှိတဲ့ဒုက္ခသည်တောင်းကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာမိသားစုတစ်ခုကလေးနှစ်ယောက်ပဲယူဖို့အစိုးရကခွင့်ပြုပေးထားရာကကလေး3ယောက်ထိယူနိုင်တယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ်အစိုးရမူဝါဒချမှတ်ရေးပေါ်လစ်ဘျူရိုအစည်းအဝေးဆုံးဖြတ်ချက်အရအဲ့ဒီလိုခွင့်ပြုလိုက်တာဖြစ်ကြောင်းအစိုးရပိုင်းစင်ဟွာသတင်းကမေလ31ရက်နေ့ဒီကနေ့မှာကြေညာတာပါတရုတ်နိုင်ငံမှာအသက်အရွယ်ကြီးသူတွေတိုးလာနေပြီးတော့နိုင်ငံတွင်းလူဦးရေဖွဲ့စည်းတိစောက်ပုံစနစ်အရကလေးယူနိုင်တဲ့ကမ္ဘာချက်ကိုခုလိုပြောင်းလဲခဲ့တာဖြစ်တယ်လို့လည်းသတင်းမှာကြေညာပါတယ်ကမ္ဘာမှာလူဦးရေအများဆုံးရှိတဲ့တရုတ်နိုင်ငံမှာအလုတ်လှုပ်နိုင်တဲ့ဦးရေနည်းလာပြီးတော့ပင်စင်ယူရမယ့်အသက်အရွယ်ရောက်လာသူတွေတိုးလာနေတဲ့အတွက်ဆိုရင်မှုတွေရှိနေတာပါ2020နှစ်ကုန်ပိုင်းတရုတ်နိုင်ငံရဲ့လူဦးရေက 1.41 ဘီလီယံတန်ပေါင်း 1,400 ကျော်ရှိကြောင်းဒီလအစောပိုင်းမှာပဲတရုတ်တို့ကကြေညာခဲ့ပါတယ်ဒီပမာဏဟာတအိမ်ထောင်ကလေးတစ်ယောက်လုံးမူဝါဒချမှတ်ခဲ့တဲ့1980ပြည်လုံနောက်ပိုင်းလူဦးရေတိုးတက်မှုအနှိမ့်ဆုံးလည်းဖြစ်ပါတယ
်ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိပိုင်းထိုမီတာ31 kHz 9383ညာပိုင်းထိုမီတာ32 kHz 9303ညာပိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာမိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်ဆနိုင်ဖို့တိသာထင်ရှားတဲ့တိုးတက်မှုတွေရခဲ့ပေမဲ့လည်းအရေးကြီးကိစ္စတွေဖြေရှင်းဖို့လိုနေသေးကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆာယီခတ်တီဇာရီကရုပ်သံအပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်းဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်။အရင်ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်အပြည့်အဝပြန်လည်လိုက်နာလာရေးအတွက်နျူကလ িয়ার လုပ်ငန်းရှင်တွေနဲ့အရေးယူတန်းခတ်မှုကိစ္စဆွေးနွေးညှိနှိုင်းဖို့အီရန်နဲ့ကုလအပါအဝင်အင်အားကြီး၅နိုင်ငံတို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအေဗီလကလေးကစပြီးဆွေးနွေးနေခဲ့ကြတာပါလွန်ခဲ့တဲ့3နှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေရထားတဲ့ဒီသဘောတူညီချက်ကိုပယ်ချခဲ့ပြီးအီရန်ပေါ်မှာတန်ခတ်ပိတ်ဆို့မှုတွေပြန်ဆခဲ့ပါတယ်အီရန်ဘက်ကလည်းနျူကလ িয়ার ထုတ်နိုင်တဲ့အဆင့်ထိအဆင့်မြင့်ယူရေနီယံသန့်စင်မှုလုပ်ငန်းကိုပြန်ပြီးအချိန်မြင့်ထုတ်လုပ်ခဲ့ပြီးတဲ့နောက်အီရန်နျူကလ িয়ার အရေးတင်မာမှုတွေပြန်ပစ်ခဲ့တာပါအီရန်နဲ့အမေရိကန်တို့ပါဆက်လို့ရမလဲဆိုတာကိုသဘောတူညီချက်မှာရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လက်တလောဆွေးနွေးပွဲတွေမှာပါဝင်နေတဲ့တန်တမန်တူကပြောပါတယ်။ဒီသဘောတူညီချက်ကိုလည်းလာမယ့်သတင်းပတ်ကြာရင်ဗီယက်နမ်မှာပဲထုတ်ပြန်ကြေညာဖို့ရှိတယ်လို့လည်းအဲ့ဒီတန်တမန်ကပြောပါတယ်ရှင်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမီရှူခရီဟာသူ့ရဲ့အစ္စရေးခရီးစဉ်အတွင်းဂါဇာကမ်းမြောင်ဒေသမှာမကြသေးခင်ကအပြစ်ရစဲမှုခိုင်မာလာစေဖို့နဲ့အစ္စရေးပါလက်စတိုင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးတွေကိုဆွေးနွေးကြဖို့အစ္စရေးနိုင်ငံသားရေးဝန်ကြီးဂ ဂါဘီရှက်ခင်နာဇီနဲ့တာဟီရာနန်တော်မှတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ဂါဇာဒေသအတွင်းအီဂျစ်ရဲ့တန်တမန်ရေးဆောင်ရွက်ချက်အောင်မြင်မှုကိုတိုးချဲ့နိုင်ဖို့အီဂျစ်နိုင်ငံသားရေးဝန်ကြီးကအစ္စရေးနိုင်ငံသားရေးဝန်ကြီးကိုတောက်ကြနေကဖိတ်ခေါ်ခဲ့ပါတယ်။ဒါဟာအစ္စရေးနဲ့အီဂျစ်နိုင်ငံသားရေးဝန်ကြီးတွေ73နှစ်အတွင်းကာရိုမြို့မှာပထမဆုံးအချိန်ငြိမ်းချမ်းရေးဆွေးနွေးဖို့တွေ့ဆုံကြတာလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးလမ်းကြောင်းပေါ်မှာလက်ရှိရှိနေတဲ့အဟန့်တားတွေဖယ်ရှားနိုင်ရေးနှစ်နိုင်ငံကြားဆွေးနွေးညှိနှိုင်းသွားဖို့ပါလက်စတိုင်းအာဏာပိုင်တွေနဲ့ညှိနှိုင်းဖို့ဝန်ကြီးနှစ်ဦးသဘောတူခဲ့တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။အီဂျစ်နိုင်ငံအနေနဲ့အရှေ့လယ်ပိုင်းဒေသအတွင်းဥဆောင်မှုပြန်ယူလာတဲ့အတွက်အခုခရီးစဉ်ဟာသမိုင်းဝင်အရေးပါတဲ့ခရီးစဉ်ဖြစ်တယ်လို့ကိုင်ရိုအခြေစိုက်အီဂျစ်သတင်းပတ်စင်ထုတ်လွတ်လပ်တဲ့ AFAC သတင်းဌာနအက်ဒီတာချုပ်ကပြောပါရယ်အီဂျစ်နိုင်ငံကပြန်လည်တည်ဆောက်ရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာပန်း900လှူဖို့ကြေပြူခဲ့ပါရယ်ရှင်ကုလသမဂ္ဂရဲ့26ကြိမ်မြောက်ရာသီဥတုဆိုင်ရာဆွေးနွေးပွဲ COP26 စတင်မဲ့6လမတိုင်ခင်ဒီကနေ့တနင်္လာနေ့မှာကုလရာသီဥတုဆိုင်ရာညှိနှိုင်းဆွေးနွေးပွဲတွေကိုအွန်လိုင်းကနေကျင်းပခဲ့ပါတယ်။ကာဗွန်ထုတ်လွှတ်မှုအကြီးအကျယ်လျှော့ချဖို့ကမ္ဘာလေထုညှိနှိုင်းမှုအများဆုံးဖြစ်စေတဲ့နိုင်ငံကြီးတွေကဂရိကဝတ်တွေပေးခဲ့ပြီးတဲ့နောက်2019ခုနှစ်ကစလို့ပထမဆုံးအကြိမ်အဖြစ်ပြန်လည်ဆွေးနွေးကြတာပါ။ဂျာမနီနိုင်ငံဘွန်းမြို့မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းသုံးဖက်ကြားဆွေးနွေးပွဲတွေဟာအလွတ်သဘောဖြစ်ပြီးဆုံးဖြတ်ချက်တစ်စုံတရာချမှာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကမ္ဘာကြီးပူနွေးလာတဲ့အချိန်ဟာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့လူသားတွေအကောင်းဆုံးစီမံလှုပ်ဆောင်နေတာတွေထက်ပိုပြီးတော့မြန်ဆန်နေတာကြောင့်အခြေအနေတွေဟာပိုပြီးတော့ဆိုးဆိုးဝါးဝါးဖြစ်လာနေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။နိုင်ငံတွေအနေနဲ့လိုက်နာဆောင်ရွက်ရမယ့်အချက်လက်တွေပါတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ Paris သဘောတူညီချက်ကို2018ခုနှစ်ကနိုင်ငံတကာကသဘောတူထားခဲ့ကြပါတယ်။ဒါပေမဲ့လည်းကာဗွန်ထုတ်လွှတ်မှုလျှော့ချရေးအတွက်အချိန်ကြာသတ်မှတ်မှုကာဗွန်ဈေးကွက်ကိစ္စစတာတွေအတော်များများဖြေရှင်းမရတာတွေရှိနေပါသေးတယ်ရှင်။အမေရိကန်ရဲ့အောက်မေ့ဖွယ်နေဖြစ်တဲ့တနင်္လာနေ့ဒီကနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်နဲ့နိုင်ငံစစ်ဖက်ဆိုင်ရာထိတ်တန့်ရာရှိကြီးတွေဟာအာလင်တန်စစ်တင်ကြိုင်မှာကြာဆုံးစစ်သည်တွေကိုလွမ်းသူပန်ခွေချကာရဝါပြုခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပူရဲဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမက်မီလီတို့လည်းမြို့တော်ဝါရှင်တန်ရဲ့အပြင်ဘက်စစ်တင်ကြိုင်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားတွင်မိန့်ခွန်းပြောကြားဖို့ရှိပါတယ်။တနင်္ဂနွေနေ့ကစစ်ပြန်စစ်မှုရာဟောင်းတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ကကျွန်တော်တို့လွတ်လပ်ရေးအတွက်ဘလောက်ပေးဆက်ခဲ့ရသလဲဆိုတာမပြတ်သတိရနေကြရပါမယ်။ကြာဆုံးစစ်သည်တွေပေးဆက်ခဲ့ရတဲ့စွန့်လွတ်စွန့်စားမှုတွေရဲ့ကျေးဇူးတရားတွေကိုလည်းကျွန်တော်တို့သတိကျနေကြရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ1868ခုနှစ်ပြည်တွင်းစစ်ဖြစ်ပြီးတဲ့နောက်မေလကုန်ကစလို့အောက်မေ့ပွဲနေ့ကိုသတ်မှတ်ကျင်းပလာခဲ့တာပါ။နှစ်စဉ်မေလနောက်ဆုံးပတ်ရက်တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရနေ့ဖြစ်သတ်မှတ်ပေးခဲ့ပါပြီရှင
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မကွာညိုလို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပို့ချက်တင်ပြပေးတော့မှာမို့ဆီယနာတင်ဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းနဲ့စတဲ့အောင်ပါ။ဆီယနာတိန်နာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ရှိနေပါတယ်။ရန်ကုန်မှာတော့လူညုံရေးအခြေအနေကြောင့်ဆန္ဒပြစစ်ကြောင်းကြီးတွေမထွက်နိုင်ကြပေမဲ့လမ်းပေါ်မှာစာရွက်တွေဖြန့်ကျဲဆန္ဒပြတဲ့ paper strike လှုပ်ရှားမှုအပါအဝင်ရရာနီးနဲ့ဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုရဲနဲ့စစ်သားတွေကကားနဲ့တိုက်ပြီးဖမ်းဆီးဖို့ကြိုးစားကြသလိုပြစ်ခတ်ဖြိုခွဲမှုတွေလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျ
။ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မှာအရင်တုန်းကမြို့နယ်ရပ်ကွက်အလိုက်လှုပ်ကြတဲ့ဆန္ဒပြပွဲတွေရှိပေမဲ့ဒီကနေ့မှာတော့ရန်ကုန်ရဲ့အဓိကသပိတ်စစ်ကြောင်းကြီးတွေမထွက်နိုင်ကြပါဘူး။ဆန္ဒပြစစ်ကြောင်းတွေမထွက်နိုင်ပေမဲ့လို့ရတဲ့နီးနဲ့ကန့်ကွက်ဆန့်ကျင်မှုအသင့်ပါပဲလို့ရန်ကုန်သပိတ်စစ်ကြောင်းတွေမှာဥဆောင်ပါဝင်သူတဦးကပြောပြပါဗျ
။သပိတ်တော့ထွက်ကြရတယ်ရန်ကုန်မှာတော်တော်များများထွက်တယ်။ဒါပေမဲ့ကျွန်တော်ဒီဟိုလမ်းပေါ်မှာစာရွက်တွေဖြန့်ကျဲပေးပါကမ်းမျိုးတွေပဲလောက်တာရောရှိရဲ့။အဲတော့စိုင်းနေတဲ့ဆက်တာရောရှိရတာ။သပိတ်ပြီးတော့မထွက်ဘူး။သပိတ်ပြီးတော့ဒါကအရွက်ဝင်အင်အားပုံများလာတယ်။မရှိညာဘူးအဲ့လောက်တုံးတာမရှိတော့ဘူး။ဒါတော့ဒီကြတယ်။အရွက်ဝတ်တင်နေတဲ့ဝင်ထမ်းနိုင်များလာတယ်။ကျင်းတော့အင်ကြီးကားရပါတော့ကျွန်တော်ဒီစကားဆိုရင်အရင်ကတော့မတုံးတော့အင်ကြီးကားတုံးလာတာများတယ် ကျွန်တော်တို့ကတော့ဟိုပုံမှန်နေနေကြွားရင်တော့ကျွန်တော်ဒီအခုလမ်းပေါ်ထွက်တဲ့ထွက်လို့ရရင်လမ်းပေါ်ထွက်မယ်အခွင့်အရေးရတာတော့ကျွန်တော်မျိုးတိုင်းတိုက်ပွဲမျိုးရှင်ပြန်ရှင်ရရမယ်ဆိုရင်လည်းကျွန်တော်ကသနက်ကံကတော့ရရှင်ပြန်မယ်ပေါ့နော်ကျွန်တော်တို့ကတော့အကုန်လုံးပြေးရပါပဲ
ရှမ်းပြည်နယ်တောင်ပိုင်းကြောင်မဲမြို့မှာတော့ဒီကနေ့ဆိုင်ကယ်တပိတ်လုပ်ပါတယ်ဆိုင်ကယ်တပိတ်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းရုံမကပဲကားနဲ့ပါတိုက်ပြီးတော့ဆန္ဒပြသူတွေကိုဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်မေလ30ရက်နေ့မနေ့ညကစစ်ကောင်စီကနေဖမ်းဆီးသွားတဲ့ကိုမင်းမင်းအတွက်တောင်းဆိုဆန္ဒပြဖို့အသွားမှာတော့အခုလိုကားနဲ့တိုက်ပြီးနှိမ်နှင်းခံရတာလို့ကြောင်မဲဆန္ဒပြဝင်မှာပါဝင်သူတဦးကပြောပြပါတယ်
။အဓိကမနေ့ညကကျွန်တော်တို့ဒီပြောက်ပါပါ။ဒီပြောက်ပါတော့အဲ့ဒီတော့ speed out လို့ဆိုရင်စံကိုဆိုတာချစ်တတ်တာပေါ့။စံမရောက်ခင်မှာဖြူခွင်းလဲ။ဟောဘောရောဘာစီစံနဲ့တက်တယ်။စစ်တော်၃ရက်ရှိတယ်။ကားနဲ့ရာဆန်ကေတပိတ်ဆိုလေကျွာကားနဲ့ပဲကားနဲ့အနောက်လိုက်တိုက်တယ်။တိုက်တော့ဆန်ကျေလေလာပဲရှိရပါဟောဆန်ကျေလေဖုန်းချကြတယ်ဒီတော့ရအောင်ပြီးရဆန်ကျေကနှစ်ပြီးတော့အနေဆုံးပါမှာဟာ
ကြောင်မဲမှာဒီကနေ့ဖြိုခွဲခံရမှုမှာတော့ဖမ်းဆီးခံရသူမရှိပါဘူးဒါပေမဲ့ဖြိုခွဲတဲ့အချိန်မှာကြကြံခဲ့တဲ့တယ်လီဖုန်းတွေကနေတဆင့်လိုက်ပြီးတော့ဖမ်းဆီးမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေရှောင်တိမ်နေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါတယ်ဆန္ဒပြပွဲတွေတောက်လျှောက်လို့ရှိခဲ့တဲ့မုံရွာမြို့မှာလည်းလမ်းမတွေပေါ်ထွက်ဆန္ဒပြတာထက်ဆရာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေရက်မသွားအောင်ကြိုးစားနေတယ်လို့မုံရွာဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါတယ
်အခုရက်ပိုင်းတွင်ကတော့ကျွန်တော်တို့ဒီဟာတပိတ်ချီနေရတော့လမ်းမကြီးထက်ပေါ့ကျွန်တော်တို့ဖေးချကြည့်ပြီးတော့ပြန်ပြီးတော့ထွက်နိုင်နိုင်ပါအရှိပေါ့နော်ဟာဒါပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ဒီဟာလမ်းမထက်မှာကျွန်တော်တို့တို့ဒီစစ်စေးရေးတွေပြန်နေရလုံခြုံရေးတွေချထားတဲ့နေထားတွေကျွန်တော်တို့ပြန်ပြီးတော့တွေ့ရတယ်ဗျာဟာတပြင်ကျွန်တော်ဒီအရဝေကားနဲ့ရောကျွန်တော်ဒီ flip back နေရာကိုကျွန်တော်တွေ့ရတယ်ဗျာဟုတ်ဟာကျွန်တော်တို့ကတော့ဒီအဓိကတော့ဒီနောက်ပိုင်းကတော့ကျွန်တော်ဒီရက်ွက်ကြီးဟာလမ်းမကြီးတွေပေါ်တက်ဖို့ကကျွန်တော်တို့ရဲ့အတန်းနိုင်မဟုတ်ပါတော့ကျွန်တော်တို့အဓိကဒီလမ်းမပေါ်လှုပ်ရှားမှုတွေဆက်ရှိနေဖို့ဆိုတော့ကျွန်တော်တို့ကဟာဒီအနှင်းသင့်လို့ပဲကျွန်တော်လမ်းမကြီးတွေပေါ်ပဲထွက်တာဗျာ
လင်းစင်လိုဆန္ဒထုတ်ဖော်နေကြတဲ့မန္တလေးဖားကန်ဒဝဲလောက်လုံးရေဖြူစလင်းကြီးနဲ့မြင်းကြံမြို့တွေမှာတော့ပျောက်ကြားသပိတ်တွေဆိုင်ကယ်သပိတ်တွေလုခဲ့ပါတယ်ဒေသတချို့မှာတော့လူမဲ့သပိတ်အိမ်တွင်းသပိတ်ဓာသပိတ်လွန်ဆွဲသပိတ်တွေပြုတ်လုပြီးဆရာနာတိမ်မှုကိုကန့်ကွက်ဆန့်ကျင်ကြောင်းပြည်သူလူထုကဆန္ဒပြခဲ့ကြပါတယ်ရှင
်မဆွမွန်ပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ကြားပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြကြပါမယ်ကျန်းပြည်နယ်ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားဒီနေ့မေလ31ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီဘက်ကရဟယင်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မြို့ကနေကပြောပါတယ်။လွိုက်ကော်ဒီမော့ဆိုစတဲ့မြို့တွေအတွက်သွာလာရေးမှာအရေးပါတဲ့တရားနှစင်းနဲ့မိုင်းခွဲဖြစ်စီခံခဲ့ရပါတယ်။စစ်တပ်နဲ့ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ခဲ့ပြီးကတည်းကကျန်းပြည်နယ်ရဲ့မော်တော်ယာဉ်အဝင်အထွက်ကိုစစ်ကောင်စီကပိတ်ထားတဲ့ကြားမှာအခုလိုဒီမော့ဆိုမြို့နဲ့ဖရူဆိုမြို့ကြားကတရားနှစင်းဖြစ်စီခံခဲ့ရတဲ့အတွက်ဒေသခံတွေကုန်စည်ပြတ်လတ်မှုနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်း VOA သတင်းတောက်အနံကွင်ရင်ကပြောပြပေးပါမယ်ခင်ဗျာ
။ကယားပြည်နယ်စီမောဆုမြို့မှာဒီနေ့မေလ31ရက်ညနေပိုင်းမှာစစ်ကောင်စီတပ်နဲ့ဒေရင်နီပြည်သူ့ကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်ဘက်ကလက်နက်ကြီးအပါအဝင်ရဟယင်နဲ့ပါပြစ်ခတ်နေတယ်လို့မြို့ခံလူကပြောပါတယ်
။ပုံမှန်ဖြစ်နေတာပေါ့ဒီမောဆုကအမြောင်းနဲ့ရောဟုတ်ကြီးနဲ့ပါဖြစ်နေတာပေါ့။ဟုတ်တယ်နှစ်ဖက်တိုက်ပွဲကြောင့်သူတို့ကပေါ်ကနေတော့ရဟယင်တော့အမြောင်းတွေတောင်းတော့ဖြစ်နေရပြ။မိုက်ကောကအမြောင်းတက်ကနေဒီမောဆုလည်းနန်းဖြစ်တယ်။ဒါလို့ရှိရင်တို့ဟက်ကင်းနဲ့ဟိုဒီတော့ဆိုမြို့ပေါ်ဝဲရောဖြစ်နေရပါခု
။အပြန်လှန်ပြစ်ကတ်မှုတွင်ထိခိုက်မှုကိုတော့မသိရသေးပါဘူး။မေလ30ရက်နေ့ညကတော့ဒီမောဆူမြို့ကနေဖရူဆူမြို့ကိုသွားတဲ့ကာလာမကြီးပေါ်ကဒရန်းစင်မိုင်းခွဲဖျက်ဆီးခံရပါတယ်
။မောဆူဖရူဆူကတော့တရားမစင်မတော့အဲ့လိုမျိုးဖြစ်ခံရတယ်။ဘာသာပြတ်တာလဲဆိုရင်တော့ဒါတော့ဘယ်ဖွက်ကနေလုတ်တာလဲတော့ကျွန်တော်မသိဘူး။ဒါပေမဲ့လို့ဒီတရားရံဘုံထောက်ခွဲမိုင်းထောက်ခွဲခံရတဲ့ပုံစံလိုမျိုးက
ဒီမော့ဆူနဲ့ဖရူဆူမြို့ကြားကဒါလာချေးဝါနီးမှာသရားတွေမိုင်းခွဲဖျက်ဆီးခံရတာပါဒီသရားမှာလုံခြုံရေးအဆောက်မရှိပဲစစ်တပ်ဘက်ကရံပန်ရံကကင်းလှည့်နေတာလို့လဲဒေသခံတွေကပြောပါတယ်ဒီသရားတွေဖောက်ခွဲခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒါနှစ်စင်းဖောက်ခွဲခံတာမဟုတ်ဘူးအဲ့လိုဒီမော့ဆူနဲ့ကျွန်တော်တို့ဟိုဘက်ကခေါ်လခဲနဲ့ဒါနှစ်စင်းကိုဖျက်ဆီးခဲ့ဖြစ်စေရှိပါတယ်ကျန်ဒီဒီနဲ့ဟွာပတ်တော့အိုက်တက်မှာလုပ်ရအကျင့်အဲ့အဖွဲ့ပဲဖြစ်မှာပါ
ကရင်ပြည်မျိုးရသူသရေးပါတီ KMPP နဲ့ကရင်ပြည်သူ့ကာကွယ်ရေးပူးပေါင်းဖွဲ့ကနေဖောက်ခွဲဖျက်ဆီးတာလို့စစ်ကောင်စီဘက်ကနေဆွဆွဲထားပါတယ်။ဒါပေမဲ့ကရင်ပြည်သူ့ကာကွယ်ရေးဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကနေညှင်းဆိုထားပါတယ်။
ကျွန်တော်တို့ကတော့ဒီအများပြည်သူသွားလာနေတဲ့လမ်းပေါ့အဓိကတော့ကိုယ်လေးပြည်သူတွေကိုယ်တိုင်အားကိုအားထားပြီးသွားနေရတဲ့လမ်းတော့ဘယ်လိုကြောင့်ပတ်ကြတဲ့မှာဖြတ်စည်းမှာတော့မဟုတ်ဘူးခင်ဗျ။ပြီးတော့အဲ့ဒီတရားဖြတ်စည်းလို့နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဘက်ကဘာလို့ရှာမှုမှမရှိပါဘူးခင်ဗျ။တို့ဒီစစ်ကောင်စီဘက်ကလူတွေဖြတ်စည်းတာပဲဖြစ်နိုင်ချေညားတယ်ခင်ဗျ။
အဆိုပါဖြတ်စည်းခံရတဲ့သရားဟာလွိုက်ကော်တီမော့ဆူမြို့ကနေဖရူဆူပေါ်လခဲဖားဆောင်မဲဆဲမြို့ဘက်ကိုဖြတ်သွားတဲ့လမ်းမကြီးပေါ်ကသရားတွေဖြစ်ကြပြီးကရပြည်နယ်ရဲ့ကုန်စည်ပို့ဆောင်ရေးအတွက်အထူးလမ်းမကြီးဖြစ်တယ်လို့တီမော့ဆူမြို့ခံတွေကပြောပါတယ
်ဘလော့စ်ရေးပေါ်လဲဆိုရင်ကရပြည်နယ်ရဲ့တော့ဒီမြန်မာလောက်ကအဲ့အချင်းရှိနေတော့မဲဆဲဟိုကက်ဖာဆောင်သူစုကအဖက်လန်ချောင်းအဲ့မြန်မာကုန်စည်စီစဉ်မှုကြပ်ပတ်ပုံမဲ့တော့အခက်အခဲကြုံပါ
ဒီမော့ဆူမြို့ဘက်မှာဒေသခံပြည်သူကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမေလ23ရက်နေ့ကနေ31ရက်နေ့ထိပြစ်ခတ်ဆန့်ကပ်မှုတွေဖြစ်ပွားခဲ့ပါတယ်ကရပြည်နယ်လွိုက်ကော်တီမော့ဆူနဲ့ရှမ်းပြည်နယ်နဲ့ကရပြည်နယ်အစမိုးပြဲမြို့မှာနှစ်ဖက်ပြစ်ကတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်မေလ29ရက်နေ့မှာကရပြည်နယ်ဘက်ရင်အဝင်ထွက်ကိုစစ်ကောင်စီဘက်ကပိတ်ပင်ခဲ့တာပါဒီလိုရင်အဝင်ထွက်ပိတ်ပင်ထားတဲ့အတွက်ကုန်စည်ပြတ်လတ်နေပြီးဈေးနှုန်းမြင့်တက်လာတယ်လို့လွိုက်ကော်မြို့ခံလူကပြောပါတယ်
ကိုပိတ်ရတဲ့ law on balance မှာလည်းပိတ်ထားတယ်နဲ့ပြီးတော့ဒီပင်လုံးမှာလည်းပိတ်ထားဝင်လို့မရပြောတယ်ခုလက်ကမှဆန်တဲ့ခုမပေါင်းချစ်ကုန်ပြောတယ်ဒီကမူလကဆန်တဲ့တောင်းတောင်းကနေတော့ဒီတောင်းလို့ကြာရှိတော့ဆမ်းမဖို့တခြားကုန်ပစ္စည်းလက်ကလုံးစစ်တက်ကုန
်ကရပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတာလုံခြုံရေးရစစ်ဆေးနေတာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတို့က VOA ကိုပြောဆိုခဲ့ပါတယ်။ကြားပြည်နယ်ထက်ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လွိုက်ကော်တီမော့ဆူဖရူဆူမိုးပြဲစတဲ့မြို့တွေကဒေသခံ 9,000 လောက်စစ်ဘေးသိမ်းရှောင်နေရပါတယ်။လမ်းတွေပိတ်ဆို့ထားတဲ့အတွက်စစ်ဘေးဒုက္ခတိုက်တွေအတွက်ကူညီရေးမှခက်တွေ့နေတယ်လို့စစ်ရှောင်ကော်မတီဝင်ဒူးကပြောပါတယ်။
ဒီစီပတ်ပေးတဲ့မဖြစ်ရှိတော့ဒုက္ခရောက်လာလည်းရှိတယ်ခုနကမှဟိုကလေးတွေတဲ့တော့အမေဒီမီတွေတဲ့တက်ကြီးရုံတွေတို့တဲ့လည်းဖြီးရတယ်လည်းပြက်နေပြက်နေသူ့ချောင်းတွေတဲ့လာလူတဲ့ဖန်စီနော်ဆီပတ်စီလည်းလုံးမရတော့ဘူးပေါ့နော
်ကြားပြင်းတဲ့ထက်ကအိုးအိမ်ပြည့်ထွက်ပြေးနေကြသူတွေအတွက်မြန်မာနိုင်ငံကြက်ရှင်တွေအသင်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့ထားတယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူးစစ်ဘေးဒုက္ခတွေတွေကိုအကူအညီပေးမဲ့သူတွေအတွက်လုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာမို့ဒုက္ခတွေတွေအကူအညီရနိုင်ဖို့အတော်လေးခက်ခဲနေကြပါတယ်ခင်ဗျာ
မင်းကွင်းရင်ပြောပြပေးကြရပါခင်ဗျာ။ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းပြီးတဲ့အခါမှာတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းရင်းသားတပ်ဖွဲ့တစ်ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေကြောင်းအရသားတယောက်သေဆုံးခဲ့သလိုစစ်ကောင်စီတပ်ဘက်က၁၀ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ကိုငင်းချန်းကပြောပြပါမယ်ခင်ဗျာ
။ DNLA တောင်းပလောင်MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာဒီကနေ့မေလ31ရက်နေ့ကကုခိုင်မြို့နယ်နန်းဖက်ခရွာမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ123စခန်းအပါဝင်နေရာ3နေရာကိုတပြိုင်တည်းစီးနင်းတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာနေရာ3နေရာလောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားတအူးအပါဝင်17ယောက်သေဆုံးခဲ့တဲ့အကြောင်းနန်းဖက်ခဒေသခံတအူးက VOA ကိုပြောပါတယ်ဟိုမနေ့
တနင်္လာနေ့လောက်ဖြစ်တာခင်ဗျတနင်္လာနေ့ကမှမရှိဘူးလားလေနှစ်ဖက်လုံးကတပင်ကြတာဗျဒီနေ့တုံပြတ်ဆဲနဲ့ဒီနေ့လည်း45ဂုံးပေါ့နော်မြို့ထွက်သားဟိုအင်းကြီးရုံးမှာထိုင်နေစကန်းကိုတိတ်သွားတာသူတို့တက်ကြပါလေဆဲရလောက်ကြပြီးတော့မှာအင်းကြီးရုံးဆောင်တဲ့အကိုကြီးလေရတားပေါ့အဲအကြောင်းနဲ့ဟာဆိုင်တယောက်နဲ့ဆက်တယောက်ပေါ့
လူနေအိမ်တွေဘက်ကိုလက်နက်ကြီးကြားရောက်တာရှိတဲ့အကြောင်းနဲ့ EPC ရုံးအနီးကရဲကွက်6မှာအဲ့ဒီလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီးတယောက်ထိခိုက်ဒဏ်ရာရပါမယ်မပြင်းထန်ကြောင်းလည်းပြောပါတယ်
အရှိတော်ရှိတယ်ဗျာနှစ်အိမ်ဗျာနှစ်အိမ်တိန်ကတော့မကွယ်ဘူးတိန်ကတော့ဘေးမှာကြာပြီးတော့ကွယ်တယ်လူတယောက်ဖြစ်ရရှိတယ်လွယ်ကုံကားတဲ့လွယ်ကုံကဘွားတော်တယောက်ကတော့ရှစ်တောက်ကိုနည်းနည်းလေးဖြစ်တာပါ
အခြားဒေသခံတွေကတော့စစ်တပ်ဘက်ကအရာရှိတဦးအပါအဝင်17ဦးကြာဆုံးကြောင်းပြောပေမဲ့ဒီကြားအတည်ပြုချက်တော့မရသေးပါဘူးဒေသရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ဒုတက်ရင်မှုအပါအဝင်17ဦးကြာဆုံးတယ်လို့ဖော်ပြပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဖက်ကသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရစေ
။ဒီနေ့ဖြစ်တာဆိုတော့ကျွန်တော
်မသိသေးဘူးပြ။ဟုတ်။ DNLA တောင်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကိုမေးမြန်းရမှာလဲအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းပြောပါရစေ
။မနေ့ကကျွန်တော်တို့ဒရင်ပေါ်မှာတွေ့ရသေးတယ်လို့ဆိုရင်ကျွန်တော်လူတွေဒီမှာကျွန်တော်တော့ရှောင်းနေမလည်းကြရဒီဖုန်းဆက်တွေ့လို့လည်းဖုန်းလိုက်ဆက်တွေ့ရတော့မရသေ
းဘူး။ MNDA ကိုကန့်အဖွဲ့ရဲ့ကိုကန့် 123.com သတင်းစာမျက်နှာမှာတော့ ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းပြီးတိုက်ခိုက်ရမှာတမ်မရော့ဘက်ကကြာဆုံးသူ12ယောက်ရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာဒုတရဲမှူးတယောက်ပါဝင်တယ်လို့သိရကြောင်းဖော်ပြထားပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစက်တနက်တစ်လက်၊ပစ္စတိုတစ်လက်၊ရိုင်ဖယ်3လက်၊ရိုင်ဖယ်ကြီးအိမ်13ခုနဲ့ဘုံးသီးတွေအပါအဝင်ခန်းရဲတွေတင်းစီရမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။သူတို့ဘက်ကအကြဆုံးဘလောက်ရှိလဲဆိုတာကိုတော့ပြောမထားပါဘူး။တနင်္ဂနွေနေ့ညနေ၈နာရီကျော်လောက်ခန့်ကကိုခိုင်တဲ့တိန်းဒီအကြရင်ခွဲတောင်မှာတက်မရော်နဲ့ TNLA တအောင်းပလောင် MNDAA ကိုကန့်ပူးပေါင်းတက်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကတော့တက်မရော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရပ်တိုးရပ်ဆိုင်ထားကြောင်းထုတ်ပြန်ပါတယ်ဒီလိုရပ်ဆိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ကျောင်းသူကျောင်းသားတွေအေဂျင့်စွာစာတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးစီရေးလှုပ်ရှားမှုတွေရပ်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီအပြစ်ခတ်ရဲဆဲမှုဟာနိုင်ငံတော်နဲ့နိုင်ငံတော်အစိုးရရဲ့ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စရပ်တွေကိုထိပါလာရင်တော့အကျုံးမဝင်ဘူးလို့ဖော်ပြပါတယ်။လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့သာမကစစ်အာဏာသိမ်းမှုကိုဆန့်ကျင်ဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသတော်တော်များများမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ။
ကိုညဉ့်ညံပြောပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲစကိုင်းတိုင်းအတွင်းကပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုလည်းပြောပြပါမယ်။စကိုင်းတိုင်းကလေးမြို့တာစီကျေးရွာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမေလ31ရက်ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကတာမြို့ဘက်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာစစ်ကောင်စီကလေယာဉ်တွေနဲ့လာပြီးဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့တာစီကျေးရွာမှာကလေးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒီကနေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကလေးမြို့ပြည်သူ့လုံခြုံရေးတပ်ဖွဲ့ KCA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ပူးပေါင်းပြီးတော့တိုက်ခိုက်ကြလို့ကလေးမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်မှုကြီးက VOA ကိုပြောပါတယ်
။သူတို့ကမနေ့9:00ဝန်းကျင်လောက်ခလာလေ9:00ကျော်လောက်မှာဝိုင်းကြတာဗျ။အရောက်ဝတ်တင်နေဝင်လာပြီးဒီကျွန်တော်တို့ PDF ထဲမှာပါတဲ့အိမ်ကိုဝိုင်းတာသူကတော့လွတ်သွားတယ်ဗျအဲလိုမျိုးလေးကိုအဲ့မှာကျွန်တော်တို့လူစုကြီးမှရွာကန်နေတဲ့တိုင်ပင်မင်းရွာနာမှာဆိုလို့ပေါ့နော်ကျွန်တော်တို့ကရွာကန်နေတဲ့တိုင်ပင်ရွာလဲနိုင်တာဝန်တိုက်ပြီးပါဆိုကျွန်တော်တို့အဲ့လိုမျိုးတိုက်ပွဲလေးကြီးပြေးသွားတယ်ဗျအဲ့လိုမျိုးကျွန်တော်တို့ဘက်ကတော့အဲတိုင်ရရလူမရှိပါဘူးဗျတို့ဘက်ကတော့3ယောက်ကတော့ဖြည့်တယ်3ယောက်နဲ့ဆုံးဖြည့်ပါတော့ဒါမဲ့တည်မတည်တော့ကျွန်တော်တို့2ယောက်ကတော့တည်နိုင်တယ်ဗျဒါကြဲခွေကျသွားတော့ဆိုတော့
နေ့လယ်ပိုင်းမှာတိုက်ပွဲဆက်ဖြစ်ခဲ့ပြီးညနေ3နာရီလောက်မှာပြန်ညင်သွားတယ်လို့ကလေးမျိုးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တပ်မှုကြီးကပြောပါရယ်။တာစီကျေးရွာကကျောင်းသားတွေနဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းအပါအဝင်မိသားစုဝင်တွေကိုဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်ခဲ့တာလို့ PDF အဖွဲ့ဝင်တွေကတာစီကျေးရွာကန်တူကပြောပါရယ်။
ကြည့်ရအောင်ဆိုရင်ဘောနော်အောက်ဆိုရင်အဟောင်းဘောနော်ဒီ NLD အစိုးရတုန်းကအောက်ဆိုရင်ခံထားတဲ့ဟာဘောနော်အဲ့ဒါမီတာစုလိုက်ပါတယ်အဲ့ဒီမှာကလေးတွေရောဘောနော်ဒီကတော့မီတာစုလိုက်တူနေတူမတွေရောမိန်းကလေးကတော့များတယ်မိန်းကလေးကဘယ်လောက်ရှိမှလဲ၄ယောက်လောက်ရှိမှလဲနော်အဲ့ဒါပြီးရင်ယောက်ျားလေးက၉ယောက်ပြအဲ့မှာကျွန်တော်ကနာမည်တော့အတိအကျတော့မတိသေးဘောနော်မကျွန်တော်လောလောဆယ်တိုက်နေတုန်းနဲ့ပါတော့လာတော့လေဥက္ကဋ္ဌမီတာစုကတစုနဲ့ဟိုအပြင်လူငယ်လေးတွေဘောနော်ကြောင်သားလေးတွေအဲ့ဒီကကိုရောက်အဲ့ဒါပြီးရင်ကျွန်တော်တို့ NLD စိုက်ကပါနော်ကိုလိုင်ထွန်းအဲ့ဒါတရက်ပါတယ်ဗျအားလုံး10ရက်ပေါ့
မနေ့ကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တဲ့အကြတိုက်ပွဲတွေဖြစ်ထားတဲ့စကိုင်းတိုင်းကတာမြို့နယ်ဘက်မှာလည်းဒီကနေ့ညနေ 9:15 မိနစ်လောက်ကျုံကစစ်ကောင်စီကလေရင်နဲ့ဘုံကားလုံးလောက်လာကျဲသွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်လေရင်တစ်စင်းလာတယ်ဗျတစ်စင်းအောက်ကနေတော့သူတို့စက်တနက်နဲ့ရမ်းပစ်လာလဲကျုံရတယ်ဒါမှလို့ဒီဘက်က PDF အဖွဲ့တွေငြိမ့်နေတယ်ငါလိုက်15ပါလာပြီးပုံချသွားငါလုံးလို့ပြောပါတယ်အဲ့မှာသူငါလုံးချပြီးပြန်လှည့်သွားပါတယ်ဘယ်နေရာတွေနေရာတွေတော့ခုနကလူသူမရှိတဲ့နေရာမျိုးဖြစ်သွားတာပေါ့နော်ရွာတွေဘောတော့မဟုတ်ဘူးလူထိခိုက်တော့မရှိပါဘူးစစ်ကောင်တွေသူလာပြစ်သွားတာပ
ါစကိုင်းတိုင်းကလေးမျိုးတာစီကြီးရွာနဲ့ကတာမျိုးနယ်တွေကဒီကနေ့ပြစ်ခတ်တိုက်ခတ်မှုအခြေအနေတွေနဲ့ပတ်သက်လို့မသိရဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
ပေါ်မရှိပါဘူးဗျ။ဟိုဘက်မှာတော့ရှိတယ်ကျွန်တော်တို့ဟာဟာဘက်မှာတော့ဟာဟာဘက်မှာတော့ရှိတယ်အဲ့ဒါပဲရှိပါတယ
်။ကတာမျိုးနေတွေကကတာဗမော်သွားတဲ့လမ်းမပေါ်ကမိုးကြားနဲ့ဟင်းသားရွာကြားမှာမနေ့မီလာ30ရက်နေ့ကစစ်တပ်နဲ့ဒေသခံ PDF အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကချင်လက်နက်ကိုင် KIA တပ်မဟာ၈ကတပ်ဖွဲ့ဝင်15ယောက်လောက်ပါဝင်တိုက်ခိုက်ပေးခဲ့တယ်လို့ကတာ PDF အဖွဲ့ကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမှာဒေသခံ PDF တပ်ဖွဲ့ဘက်က9ဦးကြာဆုံးပြီးစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးခဲ့တယ်လို့လည်းပြောပါရယ် မေလ30ရက်နေ့ကချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်အတွင်းမှာလဲဒေသခံပြည်သူကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားတာမှာစစ်ကောင်စီဘက်က10ဦးသေဆုံးခဲ့ပြီးဒေသခံ CDF တပ်ဖွဲ့ဘက်ကတော့2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်ဒီသားကံကာကွယ်ရေးတပ်ဖွဲ့ဘက်ကပြောတဲ့သိဆုံးမှုအရေးအချက်ကိုတော့တိကျအတိမပြုနိုင်သေးပါဘူးရှင
် VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒါရက်တွေကိုနားဆင်နေကြရတာကတော့ပြည်ဝမြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ချင်းပြည်နယ်အတွင်းကိုဗစ်ရောဂါနဲ့ကုန်ဆောင်အမျိုးသမီးကွယ်လွန်သွားတဲ့အကြောင်းပြောပြပါမယ်ချင်းပြည်နယ်တွန်းဆန်မြို့နယ်မှာကုန်ဆောင်အမျိုးသမီးတဦးကိုဗစ်ရောဂါနဲ့သေဆုံးခဲ့ပါတယ်ကိုဗစ်ရောဂါကူးစက်သူများနေတဲ့တွန်းဆန်မြို့နယ်မှာကိုဗစ်အတည်ပြုလူနာလောလောဆယ်40ကျော်ရှိနေပါတယ်ဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေတဲ့ချင်းပြည်နယ်အတွင်းကကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုအလိမ်မာကတင်ဆက်ပေးပါမယ်ခင်ဗျာ
ကိုဗစ်တည်ပြုလူနာတွေများနေတဲ့အတွက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ stay at home ကန့်သတ်ချက်ထုတ်ထားတဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတူကိုဗစ်ကရောဂါနဲ့သေဆုံးခဲ့ပါတယ်။ကိုဝင်ရှစ်လောက်လွယ်ထားရတဲ့38နှစ်အရွယ်အဲ့ဒီအမျိုးသမီးဟာနာတာရှည်ရောဂါအခံမရှိဘဲကိုဗစ်ရောဂါနဲ့သေဆုံးခဲ့တာလို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOE ကိုပြောပါတယ်။သူဟာကြီးကားတိုက်နယ်စေယုံမှာတက်ရောက်ကုသစဉ်သေဆုံးခဲ့တာဖြစ်ပါတယ်။
ဒါလေးလေတခါဟဲဆုံးတော့သူကိုဗစ်နဲ့ဆုံးတော့ရခါမှာဟောတခါထဲသူ့ကလေးကိုကြည့်တဲ့ခါမှာသူ့ကလေးလည်းပိုက်ထဲမှာဆုံးပြီးသား
ကျမကြီးနဲ့အားကစားဝင်ကြီးဌာနက stay at home ထုတ်ပြန်ထားတဲ့မြို့နယ်ထဲမှာချင်းပြည်နယ်အတွင်းကတွန်းဆန်မြို့နယ်အပြင်တမိုးမြို့နယ်တို့ပါဝင်ပါတယ်အိန္ဒိယနိုင်ငံနဲ့ချင်းပြည်နယ်နယ်စပ်တွန်းဆန်မြို့နယ်ကကြီးခားတိုက်နယ်စေယုံကတာဝန်ခံဆရာဝန်ဟာဌာနသိမ်းမှုစန့်ကျင်နဲ့စီရီယမ်လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်လှုပ်အားပေးဆရာဝန်တို့နဲ့သာအဓိကကုသနေရတာပါပိုးတွေ့လူနာတွေအတွက်လိုအပ်တဲ့ဆေးဝါးတွေကိုကျန်းမာရေးဌာနကနေမှာယူထားပြီးအပြင်အလှူရှင်တွေရဲ့အကူအညီတွေလည်းလိုအပ်နေတယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတို့က VOE ကိုပြောပါတယ
်ဒီခါကျတော့ဘီစစ်ဒီလိုတဲ့အောက်ဆီဂျင်လိုတဲ့ဒါပေမဲ့အခုအလုံးရဲ့ဆံလို့ဆိုအဲ့ဒါတော့ကျန်ပြလောက်တဲ့ trender တုံးလာမှာကျတော့အရင် covid ကာလဆူဆောင်းထားတာရှိတယ်ဟိုဟာအာ oxygen တို့ကျတော့ဆန်ပြတယ်အခုတုံးလာမှာအခု43ရက် positive ရှိတယ်အဲ့ဒါတော့မှဒီ entire ဘာလို့မှစစ်တာမဟုတ်ဘူးစီးရောက်ပြတဲ့လူကိုမတင်ကြတဲ့ဆောင်နဲ့စစ်တာဒီတဲ့ချင်းနေရှင်တော့အာထပ်တိုးလာမဲ့ချင်းနေရှိတယ
်ပိုးတွေ့လူနာ9ဦးကိုသာဆေးရုံမှာထားရှိပြီးကျန်တဲ့36ဦးကိုတော့တီးခြားခွဲထားတဲ့ quarantine center မှာထားထားတယ်လို့ပြောပါတယ်လူနာတွေကိုစောင့်ကြည့်ဖို့အတွက်ရဲနဲ့ဒေသခံလူငယ်တွေကအချိန်ခွဲပြီးတာဝန်ယူထားတယ်လို့လည်းသိရပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်နှုန်း2ဆတိုးခဲ့ပြီးအခုကူးစက်နေတဲ့ကိုဗစ်အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးဖြစ်နိုင်တဲ့သံသယကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ
်လက်ရှိအနေအထားကတော့ထူးခြားချက်ကရခိုင်ထက်စာလို့ရှင်ပို့ပြီးတော့ကူးစက်မှုကညံစယ်နေ
ကိုစားသူအများစုကချင်းမိနယ်တွေကဖြစ်ကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာတွေနေကအတည်ပြုလူနာ96ယောက်တွေ့ရှိခဲ့ပြီးဒါဟာဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအများဆုံးအရေအတွက်ဖြစ်ပါတယ်ကိုဆက်သူအများစုကချင်းမိနယ်တွေကဖြစ်ကြပါတယ်ဇန်နဝါရီလအကစားဝင်ကြီးဌာနရဲ့မေလ3ရက်ရှိနေ့ထုတ်ပြန်ချက်အရဒခွဲနမူနာကိုရ ဆရာနာသိမ်းခဲ့ပြီးနောက်ဆရာဝန်တွေဆေးဝန်ထမ်းတွေဆန္ဒပြလို့ပိတ်ထားခဲ့တဲ့ဆေးရုံတွေပြန်လည်လည်ပတ်နေပြီမဲ့အကြမ်းမဖက်စီဒီယမ်လှူရှားမှုမှာဆရာဝန်အများပြဆက်လက်ပါဝင်နေသလိုကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်ကြဲကြဲပြပြမလုပ်နိုင်သေးပါဘူးကိုဗစ်ရောဂါရှိမရှိဓာတ်ခွဲနမူနာနှိမ့်စဉ်စစ်ဆေးနေတဲ့အရေအတွက်ကလည်းဆရာနာမသိမ်းခင်ကထက်အများကြီးနှဲသွားပါတယ်ရှင်
အလိမ်မှာပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပြပို့ချက်တွေကိုတင်ဆက်လို့ပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားပါအောင်မယ်ပထမဆုံးတော့သတင်းတော့မှတ်စုနဲ့စပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြခြင်းနဲ့လူထုထောက်ခံမှုအားကောင်းခဲ့တဲ့
ပြည်ကတဲ့တောက်ချနေတော့ကစီယုကျွေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာပြည်ကတဲ့ရွေးကောက်ပွဲတော့ကမဲမဲတမာမှုတွေရှိခဲ့တဲ့အတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်
အနေဒီပါတီခေါင်းဆောင်တောင်ဆန်းစုကြည်ကတော့ဖေဖော်ဝါရီလတရက်နေ့ကတည်းကဖမ်းဆီးထင်းထင်းခံထားရပြီးဆွဆွဲထားတဲ့အမှုပေါင်း9ခုကိုရင်ဆိုင်နေရပါတယ်မေလ26ရက်နေ့ကရုံးထုတ်ချိန်မှာတော့သူ့ရဲ့အမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့ရှင်းတွေကတဆင့်ပြည်သူတွေရှိနေသမျှပါတီလည်းရှိနေမယ်လို့အမှားစကားပါခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့အခုလိုအနေဒီပါတီအပေါ်ပြောဆိုချက်တွေနဲ့ပ Gumu. Navido Dale do a Bazan Sensani, the Sudabos and the Bureau, Amaro Shibi, and 2 2 3 at the Bobby, the Gabio Messino, the NLD Badin Sinit with Peroma, Machina, and Musore and Itamuma. Poeting that when they do look for Sensani Vade Subido, or change out there the Bobby Luba Genomine, as we told Yarabo, as we told Yarole, Naguyo Bola, Bobby Duri Gangamin, Luyadaboya.
နောက်ထပ်20ရွေးကောက်ပွဲမှာအန်အေဒီပါတီကမဲမဲတမမှုလုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာပြည်သူ့ဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမဲမဲတမမှုဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြိုးကြောင်းခိုင်လုံမှုရှိကြောင်းအန်ဖရယ်ခေါ်အာရှလွတ်လပ်တဲ့ရွေးကောက်ပွဲဆောင်ကြည့်ရေးကွန်ရက်အဖွ
ပြည်နယ်ငံက Phoenix ရုပ်သံသတင်းဌာနရဲ့ online တွေ့ဆုံမင်းမြန်ကမှဖြေကြားခဲ့ပါတယ
်။အဲကျွန်တော်တို့ကတော့ကျွန်တော်တက်မလို့ကလက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်နယ် Federal ကိုအခြေခံတဲ့ပြည်တော်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့လုပ်မှာပါ။တကယ်လို့တနေ့တွေ့မှာရသွားရတဲ့တနေ့တွေ့မှာ
ပြည်ခဲ့တဲ့ရွက်ကောက်ပွဲတော့ကမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ February 1ရက်နေ့မှာစစ်တပ်ကအာဏာယူခဲ့တာပါ။အနာရယူပြီးနှစ်နှစ်အတွင်းရွက်ကောက်ပွဲအသစ်ကျင်းပပေးမယ်လို့လည်းပြောဆိုထားပါတယ်။ဥရောပသမဂ္ဂကတော့ရွက်ကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတိုင်း NLD ပါတီကိုဖျက်သိမ်းပစ်မယ်ဆိုရင်စစ်တပ်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒတွေနဲ့ဥပဒေကြောင်းအရလှုပ်ထုံလို့နေတဲ့ကိုပါပြောင်ပြောင်တင်းတင်းမျက်ကွယ်ပြုတဲ့လုပ်ရတစ်ခုကိုထပ်မံပြုလုပ်လိုက်ခြင်းဖြစ်တယ်လို့သဘောထားထုတ်ပြန်ထားပါတယ်။ရွက်ကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီဖျက်သိမ်းခံရမယ့်အရေးနိုင်ငံရေးအတိုင်းအဝိုင်းကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီလိုဆိုရင်မှုတွေနဲ့ကော်မရှင်ဥက္ကဋ္ဌရဲ့ပြောဆိုချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပေမဲ့အာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စိတ်ချရတဲ့အနေထားရောက်မှရွက်ကောက်ပွဲလုပ်မယ်လို့ပြောဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါရခင်ဗျာ
ဆရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လင်းချက်တွေဖြစ်ပါရခင်ဗျာခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းစီးပွားရေးရောဘန်လဲပတ်မှုပါတုံဆိုင်နေသလိုတပိတ်မောက်တာတွေဆက်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်အကိုင်တွေလည်းဆုံးရှုံးနေရပါတယ်။ဆန်ပဲနဲ့တတိဝလံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းနေ့အတွင်းလူပေါင်းတန်းချီဆန္ဒရိက္ခာပြတ်လတ်နိုင်ကြောင်းကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP ကလည်းသတိပေးထားပါတယ်။ WFP ဆောင်းပါးကိုမတ်တင်ကင်ထိုက်ကစီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ။
ရန်ကုန်မြို့ကဒေါ်ရီမာတယောက်မိဖို့ချောင်းထဲမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့ထမင်းနဲ့ဟင်းသီးဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါဆီယနာသိမြန်မာနိုင်ငံမှာထမင်းနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
ကိုသားသမီးငတ်ဖို့တော့တွေ့ရတာပါဆရာဟိုအရှင်းကြီးကတော့ငတ်တယ်လို့တော့ဟို
ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရကိုဖျောက်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မောက်လှုပ်ရှားမှုတွေစိတ်ယုံပိတ်သိမ်းမှုတွေနောက်ပိုင်းအတမွေးဝမ်းကြောင်းအလုတ်အကိုင်တွေဆုံးရှုံးနေကြရသလိုဘာမှငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီဆောင်ဆိုင်နေကြရပါတယ်။ဆောင်ချီရေးအဖွဲ့ဆိုရအရက်သား800ကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရရဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစားဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီရဲ့မကင်းပါဘူးပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေပြီးပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမယ့်လပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနပ်ရိတ်ခအဖွဲ့ကသတိပေးထားပါတယ်အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မုန်းဖြစ်သူနဲ့အတူအလုံးလုံးဖို့လိုက်ရှာကြရပါတယ်
။ဟိုဟိုဟိုဆက်ရောအလုပ်တော့မဟုတ်ဘူးနော်။အဲ့ဒီလိုလာခေါ်တာအိမ်တပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလားအိမ်နာတွင်းတူးမလားအဲ့လိုမျိုးလိုက်ပြီးတော့ဆက်တယ်။အဲ့လိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆေးရနာသိမ့်မှုအပြီးနောက်ပိုင်းကုန်စည်နှုန်းတက်လာတော့ဈေးဝယ်တွေကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်တွေလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုတနေ့တနေ့ရတော့တနေ့စာတနေ့ကိုပဲရှာပြီးစားနေရအခုသူများတက်ကလည်းပြောတယ်။အားအချိန်နဲ့မကောက်အောင်စံနေစီဈေးတက်မဲ့ဝယ်။မတော်မှမဝယ်နိုင်ဘူး။ဒါဆိုဒီကနေ့ကငါးလုံးကောက်ရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။ဒါဆိုတော့ရောင်းဝယ်ရင်မှမကောက်တာ။ရင်ဆိုလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာဘလားဘလောက်ဖြစ်မလဲကိုဗစ်တောင်ကြမ်းကြမ်းခံနိုင်တယ်ဒါပေမဲ့အခုဒီအစိုးရတတ်တဲ့အခါမှာအခုအာဏာသိမ်းပြီးနောက်ပိုင်းမှာဘရောမောင်မှန်းလို့မရတော့
ရှေ့လျှောက်ဘာတွေကြုံရအောင်မလဲဆိုတာမသိတာကြောင့်လူတိုင်းငွေကြေးကိုစီးစစ်သုံးနေကြရတယ်လူလဲဒေါ်ဝါဝါကပြောပါတယ
်ဘာလို့အလုပ်တွေလည်းမရှိဘူးအခုလာမယ့်ကာလကြီးလည်းဘာကလိုင်းမှလည်းမသိသေးဘူးဘယ်ချိန်မှဖြစ်မှလည်းတွေးလို့မရသေးတဲ့ကာလကြီးဖြစ်နေတဲ့ခါကျတော့ကြောက်ရွံ့စိတ်နေတဲ့လူတွေကနေထိုင်နေရတဲ့ဘဝဆိုတော့အဆင်မပြေကြအောင်ပါလေ
။ကလေးသုံးယောက်ရဲ့ဖခင်ကိုဝင်းနိုင်ထွန်းကတော့အခုအသက်26နှစ်ရှိပါပြီ။အရင်ကဝတ်သားစားနိုင်သူတွေအခုဆိုရင်ငပိရည်နဲ့တို့စရာပဲစားနိုင်တဲ့အဆင်ကိုရောက်ကုန်ပြီလို့သူကပြောပါတယ
်။အခုတော့ကျွန်တော်ကပြောသလိုအဆင်ပြေတယ်။အဲ့နိုင်ငံကြီးကိစ္စဖြစ်တဲ့ဟိုကကျွန်တော်တို့မှအဆင်မပြေဘူး။ เล่มเล่มเป๋อกูนกูรุ่งอ่ะจนกูน่ะเปล่าตัวรู้ป่ะวะตาซ่าได้เนี่ยมางบี้แล้วเว้ยซ่าเลยซ่าเลยยาเลยงบี้ซ่ามาเนี่ยมาอผุเลยไปซ่าอ่ะซ่าเนี่ยอผุทําไมเนี่ยไปซ่าอ่ะกูเนี่ยทีนี้ส่วนจนมาอะทีนี้ทําไมจะไม่ใช่ไหนลูกจีนเหี่ยวผิดแต่ตูเนี่ยตูสนิทด้วยไม่ปูไปแม้เลยกะเลี้ยต้องหยอกกูไม่จ้วยไหนมากูรอตูก็ปูบันนี่บาดิงั้นนี่เราอยู่ไม่ใช่นะอะไม่รู้สิทีนี้ผิดอ่ะมาไอ้ทีนี้ မပြေဘူးစိတ်ပြေဘူးဆိုခလေးတွေလဲကိုကကိုကိုတွေလေးများနေသွားတော့အเจ้าမဟုတ်ဘူးကို့မှာသားသမီး၃ယောက်ရှိတယ်ကျွန်တော်မှာသားသမီး၃ယောက်ရှိတယ်သားသမီး၃ယောက်တော့ဝင်းအငတ်မခံနိုင်ဘူ
းရန်ကုန်မြို့ကလိုအပ်သူတွေအတွက်ရိတ်ခါထောက်ပံ့ကူညီမှုဟာဆိုရင်လိုအပ်ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်အသက်24နှစ်အရွယ်အခုအညီပေးနေသူတဦးကအခုလိုပြောပါတယ
်အခုဒီကာလာကြီးမှာကအကောင်အခက်ခဲဖြစ်နေကြတာလေအားကြောင့်မလို့ဒီစီရီယသမားကြီးလည်းရှိတယ်လူလူစားသမားကြီးလည်းရှိရသူတို့ပဲမတော်ဦးစားပေးပြီးတော့စဉ်းစားပြီးတော့ဒီအစီအစဉ်လေးဖြစ်သွားတာပေါ့နော်ဒီပို့ရင်လူပို့ရင်လူလူရဲ့အစီအစဉ်လေးလုပ်ဖြစ်သွားတာပါ
အတမွေးဝမ်းကြောင်းအလို့အကင်တွေရှားပါလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်50တနှစ်အရွယ်ဒေါနီအေးကရှင်းပြပါတယ
်အစားဖို့နေရည်တွေကတော့ထိခိုက်တာပေါ့ဝင်ဝင်ရော့သွားတာပေါ့တယောက်က5000ညာတယောက်က5000ညာဆိုနှစ်ယောက်ဆိုရင်စင်ပြေတယ်အခုကတယောက်လောက်ပဲအလုပ်ရတယ်အဲ့တယောက်ကလောက်ကပြီးနားပလိနောက်တယောက်ကအဲ့လိုမျိုးလေးလုံနေရတော့နင်းလဲအစင်ပြေသေးတယ်အခုလိုမျိုးကြတော့ခက်ခဲနေပြီအကုန်လုံးနားဆိုတော့ခက်ခဲနေတယ်
လာရောက်လှူဒန်းသူတွေကိုအားထားရတဲ့အသက်50တနှစ်အရွယ်ဒေါနီအေးကတော့ဒီအတိုင်းဆက်သွားရင်ရှေ့လျှောက်မလွယ်ဘူးလို့ပြောပါတယ
်။နေတဲ့လာပြီးတော့လှူတဲ့လူလေးတွေအတွက်လေးတွေတွက်နေကိုတွေစားတော့ပြီးတော့နေရတဲ့ဘဝလေးတွေဖြစ်နေပြီးနောက်ထပ်ဒါအဲ့လိုမျိုးတာဆက်ပြီးတော့ဖြစ်မယ်ဆိုရင်တော့ငတ်မှာပဲ
။နိုင်ငံတွင်းမှာကုန်စည်နှုန်းတွေတက်နေပြီးအထူးသဖြင့်တော့သွားရေးလာရေးခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုပါတယ်။တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက50ရာခိုင်နှုန်းနီးပါးထက်ဝက်နီးပါးဈေးတက်နေတယ်လို့ WFP ကပြောပါတယ်။ဆီယနာသိမ်းမှုနောက်ပိုင်း73စီဈေးနှုန်းကခမန်းချေ30ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်တည်ယူပို့ဆောင်ရေးကုန်ကျစရိတ်ကလည်းခုန်တက်သွားပါတယ်။လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာလူပေါင်း3တန်းခွဲလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်3စတိုးမြင့်ပြင်ဆင်ထားပါတယ်ရှင
်။မတင်ကြီးထိုက်စင်စင်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခနော်။ကိုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ဒီမော့ဆုံမြို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ပွဲဖြစ်နေတာမို့ဒီမော့ဆုံမြို့နဲ့အနီးနားမြို့လေးတွေကနေရစွန့်ပြီးထွက်ပြေးနေကြရသူ5000ထက်မနည်းရှိနေပါတယ်။အဲ့ဒီလိုထွက်ပြေးနေကြရသူတွေဘလို့အခြေအနေကြုံနေရတယ်လဲဆိုတာကိုမတ်ဆုမြို့မွန်ကစစ်ပိဒုက္ခတဲ့ဒီမော့ဆုံမြို့သူတယောက်ကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
ပြည်အပြည့်နဲ့ဒီမော့ဆိုမြို့နယ်ထဲမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြည့်ဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းမြေချီရှိနေပါတယ်။အဲ့ဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟုတ်ဒီတိုင်းတနက်နေ့ရေရိုးပြည့်တော့အဲ့ဒါပြည်သူကမပြေးဘူးလေနော်။မပြေဘူးနည်းနည်းအမြင်ခံရပါကိုယ့်ရဲ့အိမ်မှာဒါမဲ့လက်နဲ့ကြည့်ပြီးကကြလာတော့မလုံခြုံတော့ဘူးအဲနဲ့အဲနီးဆက်တဲ့ရွာဒီမှာပေါ့ပြေးရတာပေါ့ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုးစားတော့ကျွန်တော်တို့ပြေးရတစ်တောင်းတစ်တောင်းလောက်ပဲရှိအခုက5000လောက်ဖြစ်သွားပြီတရွာလုံးတစ်မြို့လုံးမှဘယ်သူမှမရှိတော့တာအိမ်ဒီမှာလည်းမရှိတော့ဘူးဒီမိုးဆိုတစ်မြို့နယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော့မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတစ်ကုံကြီးပြေးကြတာတောင်းနေချီပေါ့ရှိသွားပြီမှာ5000လောက်ရှိနေရွာတွေရက်ွက်တွေပေါ့နော်မဟိုတနန်းကွယ်တို့ခေါပလော့တို့အာပြီးတော့ဒီမြို့မထဲပေါ့နော်မြို့မရက်ွက်ပေါ့နော်အဲ့ဆိုအုပ်စုလိုက်ပါသွားပြီပြီးတော့ဒုံရောက်ပါမယ်မပြီးတော့5မိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါခံစားရတော့မလုံခြုံဘူးပေါ့ပျော်လဲမပျော်ဘူးပြီးတော့မှကိုယ့်ဘာသာကိုယ်အေးရှင်းနေလို့ရတဲ့ ထောင်မှာညုံတိုင်းထပ်ပြေးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပစ္စည်းလည်းမပါဘူးစားကြရတဲ့အလုံးလောက်မရှိဘူးပေါ့နော်အဲ့လိုမျိုးတွေဆိုရှိရပေါ့အခက်ခဲတာအများများပါတယ်အိမ်မနေရနဲ့ဒါစီဆောင်ပွားအနေနဲ့ဆိုတော့လုံးဝမတူဘူးလေနော်ဟိုခံမှန်းကြည့်လို့သိကြည့်လို့လည်းရမှာပါစိတ်ကပိုင်ဆိုင်ရတော့တယောက်နဲ့တယောက်မတူချင်တချို့ကြတော့လေယောဂအခန်းလေးကြီးရှိတော့ဆေးလေးတွေပါပြတ်တော့သူတို့ကစိတ်မခံနိုင်ဘူးပေါ့နော်တခုခုဆိုရင်စားလိုက်စားထားတော့လေဟိုတခုဆိုလန့်ဖြတ်နိုင်လို့ရှိတယ်တချို့ကြတော့လေဟိုစိတ်ကိုခခိုင်ထားရတဲ့ပုံစံမျိုးတော့ရှိရမှာဟိုဘယ်သူမှတော့စိတ်ကြီးအရင်ခိုင်နေကြတာတော့မဟုတ်တယ်နဲ့စိတ်ကိုခိုင်အောင်ထားကြတာပေါ့နော
်ကိုရိုင်းကဆက်ပြီးကြောင့်ပြည်ရင်းဒုက္ခတွေတယောက်ဖြစ်နေပေမဲ့သူကကလေးငယ်တွေလူကြီးတွေအတွက်ပို့ပြီးတော့ပူပန်နေပါတယ်
ကလေးတွေကတော့တော်တော်များများဖျားကြတယ်ချောင်းဆိုးမှစီးပေါ့နော်မခံနိုင်ဘူးတချို့ကလည်းတော့မှအဲ့ရတဲ့မိမိရှိတော့သူတို့ကမခံနိုင်တော့ဒီအရင်ဖျားကြတယ်ကိုုံဆောင်မိခင်တွေဆိုလည်းသူတို့ကအရင်အန်ရည်များပြေးရလွားရမယ်ဆိုရင်တော့မပြေးနိုင်အဲ့လိုမျိုးတော့ခက်ခဲအများကြီးရှိရှင်ကျွန်တော်တို့ကတော့လူငယ်တွေပေါ့နော်လူငယ်တွေဆိုတော့လူငယ်တွေဆိုတော့လေဟိုကြီးလာလာပြီတခုခုဆိုရင်တော့အဆင်ပြေကိုစိတ်တော့လေကိုပြင်ဆင်ထားတယ်ကျူတော့ပြင်ဆင်ထားတဲ့ကြောင့်မို့အဆင်ပြေရပေါ့နော်ဒါပေမဲ့ကျွန်တော်စိတ်မကောင်းတာကျတော့ဒီကေလူတွေပေါ့နော်လူတွေလူကြီးတွေယောဂအခက်ရှိတဲ့လူကြီးကလေးငယ်တွေကကျတော့အញ្ញတနာဖို့ကောင်းတယ်သူတို့ပြေးတဲ့ချိန်မှာဒုက္ခတွေအမျိုးမျိုးရှိတယ်အခက်ခဲတွေအများကြီးများတယ်ပေါ့နော်အဲ့သူတို့တွေ့ကိုပို့ပြီးတော့စိတ်မကောင်းဖြစ်ရတာပေါ့နော်ခုတွေ့ရတော့အဲ့လောက်ချင်းမဟုတ်ဘူးမှာ
ဒီမောင်ဆိုမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရသူတချို့ကတော့ယာယီခိုလုံနိုင်တဲ့နေရာတွေမှာရောက်နေကြပါတယ်ဒါပေမဲ့တောထဲမှာပုန်းခိုနေကြသူတွေလည်းအများအပြားကြံ့ရှိနေပါသေးတယ်
သူကတော့ဒီတနေရာမှာရှိနေတဲ့ဟိုလုံချုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံချုံတယ်တော့မဟုတ်ဘူးပေါ့အမရေတနေရာမှာတော့မလုံချုံဘူးဒါပေမဲ့နည်းနည်းတော့အချင်းချင်းရဲ့နေရာရောက်နေတယ်မှာတော့ဟိုတချို့ကလေးတွေရောမိခင်တွေရောကြံခဲ့တဲ့လူတွေလည်းအများကြီးရှိသေးတယ်ဆိုတော့လေတော့ဒီမှာအဲ့ဒီလူတွေနည်းနည်းဟိုလိုအပ်နေပါတော့ညီမတို့ခုလိုလိုချက်အဲ့ဒီလူတွေကိုပြန်ထုတ်ပြန်ကယ်ဖို့လဲစူးစမ်းနေပါတော့တချို့လည်းစူးစမ်းပြီးတော့လာနေဘယ်လိုလုပ်ရမလဲတော့မသိသေးဘူးမှာ
တော့ဒီမှာပုံနေကြရသူတွေအတွက်အကူအညီတွေလိုအပ်နေပေမဲ့အခုအညီပေးမဲ့သူတွေကိုရာရဲ့လုံခြုံရေးစိတ်ပူစရာဖြစ်နေသေးတာမို့အခုအညီရဖို့ခံနေကြပါဗျ။ဒ
ီအခုညီပေးမဲ့လူကြီးစလဲလုံခြုံနေစင်တော့တမျိုးပေါ့နော်မလုံခြုံဆိုလဲတမျိုးလာမှာကိုညီစတော့အများကြီးလိုလဲစားစရာတွေလိုလဲဟိုနေစရာတွေလိုလဲပြီးတော့ဒီခဏခါပြောတဲ့လက်ကွင်းထဲမှာတို့တောထဲမှာတို့ကြံခဲ့တဲ့လူကြီးရဲ့လုံခြုံရေးအတွက်လဲလိုလဲပြီးတော့တို့ဘယ်ကြည့်မှနော်အခုက၄၅ရက်၆ရက်တစ်ပတ်ဘယ်လိုမှဟိုတိတာလာပြီပေါ့နော်အဲ့တော့ကူညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံခြုံရေးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုလမ်းကြောင်းဆက်တည်းရလေတခုမှအစီမပြေဘူးလမ်းလေးရလေအကုန်လုံးကတော်မများသွားလို့မရတဲ့နေရာဖြစ်နေတော့တချို့ကပို့ချင်တယ်ဆိုရင်လည်းပို့လို့မရတဲ့အခြေအနေသားတစ်ခုရှိတော့ကူညီမဲ့လူတွေကတော့ဒီထက်ဟိုဒီလေအကုန်လမ်းကြောင်းမဟုတ်ဘဲနဲ့ဒီလမ်းကြောင်းတို့လာလို့ရတယ်ဆိုရင်တော့ဒါအမျိုးပေါ့နော်ညီမတို့အလိုပဲအချင်ပေးချင်းနဲ့အလိုပဲပြောချင်းနဲ့ကြီးငယ်လေးရှိတယ်ဆိုရင်ပေါ့
အခုလိုစစ်ဘေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့တာမန်ပြည်သူတွေဖြစ်ကြပါတယ
်ကျွန်မ online မှာတင်တဲ့ညပေါ့နော်တင်တဲ့တခါတည်းလည်းရှိတယ်နောက်ပြင်မာနေဟိုတခြားဟိုစာတင်တဲ့ခါတည်းလည်းရှိတယ်ကလေးတွေစာတင်ပေးရလည်းရှိတယ်ဆိုတော့အကုန်လုံးအလုပ်ကံကြတော့အကုန်ပြည့်ကုန်တာပေါ့မှာ
အဲ့ကလေးတွေစာတင်ပေးရဆိုတော့ညီမစာတင်ပေးတဲ့ကလေးတွေအခြေအနေရောဘယ်လိုရှိပါလဲ
သူတို့ကလည်းအကုန်လုံးကဟိုကလေးသူတို့မိဘနဲ့သူတို့ပဲအဲ့လိုမျိုးအချင်းတွေမကောင်းကအကုန်လုံးကပြေးကုန်တယ်ဒါမှဘာမှလုပ်လို့မရတော့ဘူးတကွဲတပြားဖြစ်ဖြစ်ကုန်ဘယ်သူကဘယ်နာရောက်လို့ရမှလဲတတိယကလည်းအကုန်လုံးမရအောင်မှကျမတကယ်ချင်းဒီဆိုသူတို့အမေတစ်ဖက်ကလေးတစ်ဖက်ဒီဖြစ်နေတယ်တချို့ပေါ့နော
်စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိခဲ့ရပေမဲ့အခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ်
ဒီလိုဒီတိုင်းစနက်တွေနဲ့ချိန်ပြီးတော့ပြည့်ရဲဘာမှမလုပ်လဲဆက်ကေးစည်းလိုင်းလည်းဖြစ်ချတယ်ပြီးတော့ဒီတိုင်းအိမ်ထဲမှာနေတဲ့လူတွေဆိုလည်းဆွဲထုတ်ပြီးတော့ဝိုင်းပြီးတော့မတည်မချင်းချတယ်ပြီးလို့ရင်လက်နဲ့ကြည့်ပြီးနဲ့လည်းချတယ်အဲ့လိုမျိုးအိမ်ဒီမှာဖခင်เจ้าကြီးအထီးသူကလိုက်ပြီးတော့ချတာလက်နဲ့သမိုင်းဒီပါတွေအရင်တော့ဘိုးဘွားတွေပြောပြတာပဲရှိတယ်သူတို့ပြေးခဲရတယ်ကြီးဆိုင်ကြတယ်ဒီပါညီကတော့စားပဲစားဆိုတာအခုတော့လက်တွေ့ပေါ့နော်ကိုယ်တိုင်ကအဲ့လိုကိုကတော့အားလည်းအော်တယ်ပြီးတော့ဒေါက်တာလည်းထွက်တယ်ဒီလောက်ထိတော့မှလူရောဟုတ်ရဲ့လားပေါ့နော်ဘလို့ဘလို့မွေးဖွားလာလဲလို့တော့တွေးမိတယ်ဘလို့မျိုးအတွေးခေါ်နဲ့များပြည်တယ်လဲဆိုတော့တွေးမိတယ်ကိုကတော့လူတယောက်ရိုက်ဖို့တော့မှဒါမဖြစ်နိုင်ဘူးပေါ့နော်သူတို့တရကျွန်တော်လူတော်ပြေးပြေးချင်းနေဆိုတော့လေဟိုအရင်အော်မိတယ်မှအော်တယ်ဒေါက်တာထွက်တော့ပေါ့စိတ်လည်းတိုးတယ
်အခုလိုမျိုးပြေးနေရပြီးတော့နောက်ကိုယ်အိမ်ရောပေါ့နော်ကိုယ်အိမ်ရောပြန်နိုင်ဖို့အခြေအနေရောလက်ရှိမှာဘလို့မြင်ရလဲရှင်ဘယ်တော့လောက်ပြန်နိုင်မယ်လို့ရောမှန်ပါလဲ
ဘလို့မပြန်လို့မရဘူးအခုလက်ရှိချိန်နေအိမ်ဒီမှာတင်းကြရတဲ့လောက်ကတော့အကုန်လုံးသူတို့ကြည့်နေရပါတော့သူတို့နေရာယူထားရစစ်တပ်တွေကပြီးတော့မှဟိုစနိုက်ပါသမားတွေလက်ရှိနေရက်ကွက်တွေလည်းပြန်ဝင်လို့မရဘူးအဲ့တော့တော်တော်လောလောဆယ်ကအိမ်ပြန်ဖို့အချိန်ကလုံးဝအချိန်မပေးပါဘူး
ကိုကကိုကကိုအေးချမ်းကိုမျိုးကိုရွာမှာကိုကကိုနေနေပြီးတော့ဒါမျိုးတွေဖြစ်လာတဲ့ပုံမှာရောဟိုညီမတို့လို့အခုလို့ထွက်ပြေးနေရတဲ့ဒီစစ်ဘေးဟိုဒုက္ခတွေတွေအနေနဲ့ဟိုဘယ်လိုပြောချင်လဲရှင
့်ဟုတ်ကဲ့အခုကအကုန်လုံးကဒီကျမတို့ဒီကြရားရွာဖြစ်နေတာကိုတည်းဟိုလုံနေတာမဟုတ်ဘူးပေါ့နော်တနိုင်ရလုံးတက်ကစေးပြီးတော့လုံနေကြတာဆိုတော့ကူညီနိုင်တဲ့လူတွေကလည်းအများကူညီပေးပါကိုလုံချနိုင်တဲ့အပိုင်းတွေကနေရှိတော့ကိုတော်ကိုကြည့်ပြီးသားပါဒီရချက်ကတော့တခုတည်းရှိတဲ့အဖြစ်နဲ့တွေ့ကြမှုအလုံးဝိုင်းကူပြီးသွား
တိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကရမှာထွက်ပြေးခိုလုံနေရတဲ့ဒီမော့ဆိုမျိုးသူတယောက်ဖြစ်ပါတယ်နေစင်းညာချင်းပြည်ရင်းဒုက္ခတွေဘဝရောက်ခဲ့ရတဲ့သူအနေနဲ့အခုအချိန်မှာယာယီခိုလုံနိုင်တဲ့နေရာတစ်ခုမှရောက်နေပေမဲ့လုံခြုံတယ်လို့မခံစားရပါဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြတ်မောမ
ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်ပါခင်ဗျာ။ညမနေ့ကမှဆရာနာတိန်နာကိုစန့်ကျင်ဖို့ဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ပါမြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ၁ရက်နေ့အထိရပ်ထားတယ်လို့ဒီကမှာခင်ဗျာဂျွန်လကုံအထီရထားတယ်လို့မြန်မာစစ်တပ်ဘက်ကကြေညာထားပေမဲ့ချင်းပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ဒေသတချို့မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းဒေသတပ်ဖွဲ့၃ဘက်ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အရသာ၁ယောက်သေဆုံးခဲ့တယ်လို့မြန်မာစစ်တပ်ဘက်က၁၀ယောက်ထက်မနည်းကြဆုံးခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုချက်မရသေးပါဘူး။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြင်အာဏာသိမ်းမှုကိုဆန့်ကျင်ဖို့ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပါဒေသအတော်များများမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြအတဲကိုတုံ့ပြန်ရမှာအင်ဒိုနီးရှားနိုင်ငံကကြိုးပမ်းမှုကိုအတိအမှတ်ပြုတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမာကဂျကာတာမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားပြည်ရင်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကိုဝန်ကြီးရှားမားတွားရောက်มาဖြစ်ပါတယ်ခင်ဗျာအရှေ့တောင်အာရှနိုင်ငံတချို့မှာကာယောဂါကန့်သတ်ချက်တွေချမှတ်ပြီးစက်ရုံအလုပ်ရုံတွေပိတ်တာကာကွယ်ဆေးတွေအချိန်မြင့်ထိုးပေးတာတွေရှိပေမဲ့လည်းကိုဗစ်ကူးစက်မှုတစ်ချိန်တိုးတက်လာနေပါတယ်ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သတ်ချက်ထုတ်ပြန်ထားပါတယ်ဗစ်တိုးရီးယားမြို့မှာကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိပြီးအများစုကလူအုပ်ယုံတွေမှာဖြစ်ကြပါတယ်ခင်ဗျာဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာစစ်ပွဲတွေမှာကြာဆုံးသွားခဲ့ကြတဲ့စစ်သည်တွေကိုအမတ်တရအောက်မေ့ဂုံပြုတဲ့ Memorial Day အမတ်ရအောက်မေ့ပွဲနေ့ဖြစ်ပါတယ်။ဒီကနေ့ဟာနိုင်ငံတော်အားလိုက်ရနေ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာလင်တန်အမျိုးသားစစ်တင်းကြိုင်းမှာအမတ်ရအောက်မေ့ပွဲအထိမ်းအမှတ်အဖြစ်နဲ့တိုင်းပြည်အတွက်အသက်ပေးလူသွားခဲ့ကြတဲ့စစ်သည်တော်တွေကိုချီးကျူးဂုဏ်ပြုတဲ့မင်းကွန်းပြောကြားခဲ့ပါတယ်။မနေ့ကတော့သမ္မတဂျိုးဘိုင်ဒန်ဟာစစ်ပြန်စစ်မှုရန်ဟောင်းတချို့နဲ့တွေ့ဆုံခဲ့တယ်လို့အောက်မေ့ပွဲနေ့အထိမ်းအမှတ်အဖြစ်မင်းကွန်းကိုလည်းပြောကြားခဲ့ပါတယ်။ဒီနိုင်ငံတော်အားလိုက်ရဲ့နေ့မှာအမေရိကန်ပြည်သူအများစုဟာအပန်းဖြေခီးထွက်ကြတာမိသားစုမိတ်ဆွေအပေါင်းအသင်းတွေနဲ့အိမ်တွေမှာဆုပြီးတော့ချက်ပြုတ်စားတောက်တာတွေပြုလုပ်ကြလေရှိပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ခါနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေကိုအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.